ညီမနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူတွေဒေါ်လာနေပြီးရောဂါအခံမရှိသူတွေအသက်ငယ်အရွယ်သူတွေပါပါဝင်လာတာကြောင့်အရင်ထပ်ပို့ပြီးကူးစက်မှုအနေရကိုသတိထားကြဖို့ကျန်းမာရေးပညာရှင်တွေတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်ကျမကတော့စုစုပါအသက်73နှစ်အရွယ်မိန်းကလေးငယ်တဦးအပါဝင်ရောဂါအခံမရှိတဲ့သူတွေပါကိုဗစ်ရောဂါနဲ့သေဆုံးမှုတွေရှိနေတာကြောင့်ကူးစက်နိုင်တဲ့အနေရကိုကျန်းမာရေးပညာ ပေါ်စားဖို့ကိုဗဟိုကုသရောဂါတိုက်ခိုက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ
်။အခုကနောက်ခံရောဂါရှိတဲ့သူတွေမှတင်တည်ဆုံးနေတာမဟုတ်ပါဘူးမရှိတဲ့သူတွေလည်းတည်ဆုံးနေပါတယ်အသက်ကလည်းကြီးမယ်နောက်ကယောဂါလည်းရှိမယ်ဆိုရင်တော့တည်ဆုံးမှုဟာဆိုရင်ပို့ပြီးတော့အဆများသွားမယ်ဆိုတာဒါသိနိုင်မှာဖြစ်ပါတယ်ထို့သောနောက်ကယောဂါမရှိဘဲနဲ့လူကောင်းကြီးကလည်းတည်နိုင်တယ်ဆိုတာလည်းသိစေချင်ပါတယ်နောက်တစ်ချက်ကသူ့ရဲ့ထူးခြားချက်ကခြားယောဂါရင်းနဲ့မတူဘဲနဲ့ပို့ပြီးတော့ထူးခြားချက်ကသူ့ဟာဆိုလို့ရှိရင်တာမန်ပေါ့နော်ယောဂါလက္ခဏာတိတ်အစိုးကြီးမဟုတ်ဘူးပေါ့နော် moderate လောက်တော့ရှိတယ် moderate လောက်တော့ရှိပြီအဲ့ဒီအခြေအနေပြီးတော့သူကချက်ချင်းလန့်ငင်းပဲသူကယောဂါဖောက်ဆိုးပြီးတဲ့ကတော့အသက်တည်ဆုံးတဲ့အထိဖြစ်နိုင်တယ်ဆိုတာလေးကိုလည်းသတိပြုသေးစေချင်ပါတယ်ပြည်သူတွေသိစေချင်ပါတယ်လက်ရှိမှာဆိုရင် ICU မှာလူနာရောက်30လောက်ရှိပါတယ
်ကျန်းမာရေးနဲ့အောက်စားဝင်ကြီးဌာနရဲ့ဒီနေ့မွန်လွဲပိုင်းအထိထုတ်ပြန်ချက်တွေအရနောက်ထပ်တည်ဆုံးသူ12ဦးအပါအဝင်စုစုပေါင်း58ဦးနဲ့ယောဂကူဆက်ခံရသူ3800ကျော်ရှိနေပါတယ်ယောဂပြောက်ကင်းလို့စီယုံစင်ဝင်ရသူ900ကျော်ရှိတယ်ဆိုပေမဲ့ဒါဟာပိုးရီလူနာအလုံးရဲ့20ရာခိုင်နှုန်းကျော်သာရှိနေပါတယ်ယောဂဘူးပြင်ဆင်သွားရင်နောက်မှာပြန်လည်ထူထောင်မှုအချိန်ယူရတာကြောင့်ချုပ်တင်ကွယ်ဖို့အရေးကြီးကြောင်းလည်းဒေါက်တာခင်ခင်ကြီးကသတိပေးထားပါတယ်
။လူငယ်တွေအားဆိုလက်ရှိလည်းကိုဗစ်ကနေပြီးတော့ရှောင်လဲလို့မရပါဘူး။ကိုဗစ်ကူးစက်နိုင်ပါတယ်။ဖြစ်ပွားရင်လည်းသေဆုံးတဲ့အထိဖြစ်နိုင်ပါတယ်။ ICU ထဲလည်းရောက်ပြီးတော့အသက်သေးတဲ့အထိလည်းဖြစ်နိုင်ပါတယ်။ဆိုပေမဲ့လို့အများစုကတော့တိတ်ဆိုးဝါးပြင်းထန်တဲ့အဆင့်တော့မရှိပါဘူး။သို့တော့ကိုယ်သာဆိုးဝါးပြင်းထန်စွာမခံစားပေမဲ့လို့ကိုမိသားစုတွေ၊ကိုဖိုးဖွားတွေ၊ကိုမိဘတွေကူးစက်စေတယ်ဆိုလို့ရှိရင်သူတို့ဟာဒီ COVID-19 ရဲ့ယောဂါရဲ့နော်သူရဲ့ဒီတိုက်ခိုက်မှုကိုသူတို့မတွန်းလှန်နိုင်ပါဘူးသူတို့တော်တော်ကြီးကိုပြင်းပြင်းထန်ထန်ခံစားရပါတယ်ကောင်းသွားရင်တော့မှတော်တော်ကြီးကိုသူတို့ဒီအရက်ကြကြနဲ့ကုပြီးတော့မှဒါကောင်းလာတဲ့အခြေအနေမျိုးတွေဖြစ်ပါတယ
်စီယုံတွေမှာယောဂါဘူးရှင်ဖြည့်စောင့်ကြည့်စစ်ဆေးနေတဲ့ဝန်ကိုရှင်းချဖို့ရည်ရွယ်ပြီးဆောင်ရွက်နေတဲ့ရန်ကုန်တိုင်းအင်းစိန်ဌာနကခမဲစေကံပါလေနေ့ရက်အတွင်းစစ်ဆေးသူလူနာ52ဦးတည်းကထွက်ဝဲကျော်မှကူးစက်မှုရှိကြောင်းအတည်ပြုထားပါတယ်ကယောဂါကြောင့်ပုဂ္ဂလိကထွေထွေယောဂါကူစေကန်းတွေကိုပိတ်ထားရသလိုအတီးပြုလူနာတွေနဲ့ထွေထွေမှုရှိတာတွေကြောင့်စေယုံတချို့ပိတ်ထားရပြီးတချို့နေရာတွေမှာအခမဲ့စေကူကန်းတွေစီလာရောက်ပြသသူတွေလည်းတိုးလာနေပါတယ်။ကျန်းမာရေးဝန်ကြီးဌာနကတော့မနေ့ကပဲကျန်းမာရေးဝန်ထမ်းတွေအတွက်ကာကွယ်ရေးဆိုင်ရာလမ်းညွှန်ချက်တွေထုတ်ပြန်ခဲ့တာပါ။ဒါပေမဲ့လည်းလမ်းညွှန်ချက်ထဲမှာပုဂ္ဂလိကစေကန်းတွေအတွက်မပါဝင်သေးတာကြောင့်ညွှန်ကြားချက်တွေထုတ်ပြန်စီစဉ်တယ်လို့ရန်ကုန်တိုင်းဌာနကအခမဲ့စေကန်းတာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ်။
မင်းပြုလို့ကောထလာတော့ကျွန်တော်တို့ကပြောသွားပါဘောနော်။အားဒီစေယုံစေကန်းနေအတွက်များလာပါဘောနော်။ကြည့်လိုက်တော့ပြဟုတ်မယ်။ဒီ carbon map section အတွက်ကိုချပေးတာ။အခုကဟိုလူနာတယောက် positive ဖြစ်ရတယ်။ပိတ်စေကန်းပိတ် lockdown ပိတ်အခုဆရာဝန်ကျူသွား၊ဝန်ထမ်းတွေကျူသွားအဲ့လိုရှိတော့အခုဘယ်သူကဖွင့်ရတော့မလဲ။အဲ့ဒါကြောင့်ကျွန်တော်တို့ကနေတစ်ဆင့်အဲ့လိုအနေထားမျိုးကိုဖြစ်နိုင်ရင်မြန်မြန်လေးဖြည့်ရှင်းစီနေ၊ဖြည့်ရှင်းစီနေ။ပြီးရင် protocol တွေကိုမြန်မြန်ချပေးစီနေ။ပြီးတော့နောက်တစ်ခုကကျတော့ဒီစေကန်းတွေကိုအခုပိတ်ထားတဲ့စေကန်းစေယုံတွေအခုရွှေလောင်မင်းဆိုတဲ့ပိတ်၊ဗဟုစီတဲ့ပိတ်တကယ်လည်းအဲ့ဒါဟုတ်တယ်စေကန်းလာကြတော့ဆိုတော့ကိုလူနာ positive လဲထွက်ကောင်းထားမယ်လေထွက်ပြီးဆေးဖြန့်ပေါ့ဆေးဖြန့်ပြီးဆက်ကြည့်အေးဟိုလူနာနဲ့ contact ရှိရဆရာဝန်ခုနပြောလို့မနေ့ကပုံလဲ level 2ဝက် level 2ဝက်ထားတော့ stress ယူ negative ဆိုဆက်ကူအေးတော့လူနာဆက်ကြည့်အဲ့လိုလေးလုပ်ပေးရမှာပေါ့နော်လုပ်ပေးရမှာဒီ private section အနေနဲ့ကိုအခုကအဲ့လိုဖြစ်နေတာဒီ contact ကပြက်နေတဲ့ပုံစံဖြစ်နေတော့ပျက်စီးသွားတဲ့ပုံစံဖြစ်နေတော့ဖြစ်နိုင်ရင်အဲ့ဒီ contact ကိုမြန်မြန်လေးကျွန်တော်တို့တိဆောက်စေခြင်းနဲ့တိဆောက်ပြီး contact ပိတ်သွားမှာအပေါ်မှာ workload မပြီးရောမှာမပြီးရောမှာနောက်ကျွန်တော်တခြားလုပ်ရမယ့်အလုပ်တွေဆက်လုပ်လို့ရမှာအခုကလူနာတွေကစီယူတွေတက်ဟိုဒီသူတွေ့တော့အဲ့လိုတွေဖြစ်နေလူနာတွေကပြီးဆေးရုံတွေကိုလည်းမလာကြညာဘူးရှိရစီနဲ့မေးတော့ဆက်ဆေးဆိုင်ကြီးရောက်တော့ဆက်ဆေးတော့ဟိုတော့အဲ့လိုတွေဖြစ်နေတော့ဟိုတော့မနေ့ကချပေးလို့ protocol လေးအတွက်ကိုဒီမြင်မြင်လေးလုပ်ပေးစီခြင်းနဲ့တော့ဒီကျွန်တော်လက်ရှိ GP ရဲ့အတွက်ကိုကျွန်တော်တို့ကကြတော့ဒီ second ဆေးရုံ private section အနေနဲ့ကိုလုပ်ပြီးတော့မြင်မြင်လေးဖွင့်ပြီးတော့လူနာဆက်ပြီးတော့ကြီးစီခြင်းနဲ့ပေါ့နော
်တချို့ပြန်ယောဂကူးစက်မှုတွေစတင်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မှာညမထွက်ရအမိန့်နဲ့တက်နိုင်ကြမြအိမ်ပြန်မထွက်ဖို့အမိန့်ထုတ်ထားသလိုအခုအခါကူးစက်မှုအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းအတွင်းနေရာတော်တော်များများမှာလည်းမလိုရရင်အပြင်မသွားဘူးညွှန်ကြားချက်တွေထုတ်ပြန်ထားပါလိမ့်ရှင်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ